ကိုဗစ်ကေရောဂါကြောင့်ရပ်ထားတဲ့နိုင်ငံတကာခီးစွားလုပ်ငန်းတွေပြန်စတဲ့အခါပြည်ပကလာမဲ့ခီးစွားတွေကိုကာကွယ်ဆေးထိုးပြီးဖြစ်တဲ့အကြောင်းအထောက်အထားတောင်းခံမှုအမေရိကန်ကစဉ်းစားနေတဲ့အကြောင်းသမ္မတအင်ဂျီယိုကပြောပါရယ်ပြည်ပခီးစွားလုပ်ငန်းတွေပြန်စတဲ့အခါရောဂါထိန်းချုပ်ရေးအစိုးရအေဂျင်စီတွေစဉ်းစားရမှာနည်းလမ်းတစ်ခုအဖြစ်ထည့်သွင်းထားတာဖြစ်ကြောင်းလည်းအင်ဂျီယိုကိုဗစ်ရောဂါတပ်ဖြတ်ရေးအဖွဲ့ကပြောဆိုလိုက်တာပါ
Part of that planning is a phased approach that foreign nationals travel.
ဒီနေ့ကတခုဖြစ်နေငညာသာခီးသွားတဲ့နေနဲ့ကောက်ွယ်စင်းနဲ့ပတ်သက်လို့သတ်မှတ်ချက်တခုခုထက်သွင်းမှုစဉ်းစားနေတာဖြစ်ပါတယ်လို့အင်ဂျီယိုရဲ့ကိုဗစ်ရောဂါတုံ့ပြန်ဆောင်ရေးညှိနှိုင်းရေးမှူးဂျက်စင်ကကြာသပတေးနဲ့အင်ဂျီယိုသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာဖြစ်ပါတယ်။ Delta COVID မျိုးကွဲကြောင့်ရောဂါကူးစက်မှုတွေတိုးလာနေတဲ့အမေရိကန်မှာတတလောပြည်ပခီးသွားလုပ်ငန်းတွေပြန်စမယ့်အချိန်တိကျတော့သတ်မှတ်မထားသေးပါဘူး။ကာယရောဂါစတင်တွေ့ရှိတဲ့တရုတ်နိုင်ငံကိုခီးသွားလာမှုတွေကိုတော့အမေရိကန်ကပြီးခဲ့တဲ့နှစ်2020ဇန်နဝါရီလမှာစတင်တားမြစ်ခဲ့တာပါ။နောက်ပိုင်းမှာလည်းရောဂါကူးစက်မှုတွေတိုးလာတဲ့အိန္ဒိယနဲ့ဥရောပပါဝင်နိုင်ငံတော်များကိုခီးသွားလာမှုတွေကန့်သတ်ခဲ့ပါတယ်။နိုင်ငံသားခီးသွားတွေကိုကာကွယ်ဆေးထိုးပြီးတဲ့အကြောင်းထောက်ထားတောင်းခံမယ်ဆိုရင်အမေရိကန်မှာတည်ပြုထားတဲ့စေမျိုးစားထိုးထားတဲ့သူတွေကိုလက်ခံပါလားဘလို့ထောက်ထားမျိုးတွေကိုလက်ခံပါလဲဆိုတာကတော့အဓိကစိတ်ကောင်းမှုတွေလည်းဖြစ်နေပါတယ်